တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကလာမယ့်ဒီဇင်ဘာလ2ရက်နေ့နေ့လယ်မှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာကာကွယ်ရေးဝန်ကြီးဌာနတမရော်ကာကွယ်ရေးဦးစီးချုပ်ရုံးမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမယ်လို့ဒီကနေ့သတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။အဒီနေ့မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကမနက်ပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာပါ။နိုင်ငံထိပ်ပိုင်းခေါင်းဆောင်2ဦးနဲ့ရွေးကောက်ပွဲအနိုင်ရပါတီခေါင်းဆောင်တို့တွေ့ဆုံမှုအပေါ်လက်ရှိလွှတ်တော်ကိုယ်စားလှယ်တွေကကြိုဆိုကြောင်းနဲ့တွေ့ဆုံဆွေးနွေးမှုအဆင်ပြေဖို့မျှော်လင့်နေကြပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းဦးကအဲ့ဒီတွေ့ဆုံမှုကနေနိုင်ငံအပြောင်းလဲအတွက်အပြန်အလှန်သဘောတူညီချက်တွေရရှိလာဖို့မျှော်လင့်တယ်လို့ပြောပါတယ်
။တွေ့ဆုံမှုအတွက်ကတော့အစတည်းကအစီအစဉ်လည်းရှိတယ်။အခုတွေ့ကြပြီဆိုတော့ဘာပဲဖြစ်ဖြစ်တွေ့ပြီးတဲ့အခါမှာသဘောတူညီချက်တွေရလာရင်တော့အပြန်အလှန်ပေါ့နော်။ထောက်ကူပြုနိုင်မယ်။တိုင်းပြည်အတွက်ပိုပြီးကောင်းအောင်လုပ်နိုင်မယ်လို့တော့ကျွန်တော်တို့မျှော်မှန်းတာပေါ့နော်။အဓိကကတော့တက်ကလည်းတက်ချုပ်ကြီးရဲ့အကူအညီတွေလည်းအများကြီးလိုတာပဲလေနော်။အလုံးအစင်ပြပြနဲ့ကောင်းမွန်အောင်ဖြစ်လာလိမ့်မယ်လို့တော့ယုံကြည်ပါကျွန်တော်တို့ကမျှော်လင့်ယုံမဲ့မျှော်လင့်နိုင်တာလေတကယ်တမ်းကျတော့ဘယ်လောက်ထိဖြစ်လာနိုင်မလဲဆိုတာတော့ကျွန်တော်တို့အနေနဲ့အတက်ပြောနိုင်ဖို့ခဲရင်ပါလေ
တမရော်ကာကွယ်ရေးဦးစီးချုပ်ဟာမြမနိုင်ငံရေးမှာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတာကြောင့်သူနဲ့ဆွေးနွေးမှုကနေအကောင်းဘက်ကိုပြောင်းလဲမှုတွေရရှိလာမယ်လို့မျှော်လင့်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကပြောပါတယ
်အဲကျမတို့အများကြီးမျှော်လင့်ပါတယ်ဒါကြောင့်လဲဆိုလက်ရှိအစိုးရလည်းအပြောင်းလဲကိုသူတို့ဆောင်ရွက်နေတယ်လို့ပြောပါတယ်နောက်အခုတက်လာမဲ့လက်လွဲမဲ့အစိုးရဖွဲ့နိုင်မဲ့ပါတီဥက္ကဋ္ဌပေါ့နော်သူတို့ပါတီဆောင်ဘုတ်ကလည်းပြောင်းလဲခြင်းပေါ့နော်ဒီအပြောင်းလဲပြောင်းလဲချိန်တန်ပြီလို့ပြောပါတယ်အဲ့တော့ဒီအပြောင်းလဲထဲမှာအလုံးပါဝင်ဖို့လိုအပ်ပါတယ်နောက်မှဒီအပြောင်းလဲကိုလည်းတကယ်အကောင့်ထဲပေါ်ဖို့လိုပါတယ်အဲ့တော့ဒါတွေအကောင့်ထဲပေါ်ရမယ်ဆိုတာတော့ဒါတက်မတော်မှာအများကြီးအဓိကကျပါတယ
်ဒီတွေ့ဆုံမှုမှာအစိုးရတစ်စီအာဏာလွှဲပြောင်းရေးကိစ္စတွေနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးမှုတွေရှိမယ်လို့လည်းသုံးသပ်ကြပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မွန်အမျိုးသမီးဒေါ်မီမြင့်တန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ကျမတို့ကြတော့ဒီလူမျိုးတွေ့ဖို့ဆိုတာတော့ကျမတို့လည်းမျှော်လင့်နေကြတာပေါ့နော်ဘာဖြစ်လဲဆိုတော့ကိုယ်စားလှယ်တယောက်အနေနဲ့အပြင်ကိုပြည်သူတယောက်အနေနဲ့ပေါ့လေအဲသူတို့တွေ့တာကြတော့ကျမတို့နိုင်ငံအတွက်ကောင်းတဲ့ပုံရိပ်တစ်ခုလို့တော့ကျမတို့ကယုံကြည်တယ်မျှော်လင့်မျှော်လင့်တယ်ဒီကျမတို့က Constitution အရသွားရတာကိုဒီဖွဲ့စည်းပုံပေါ့နော်ဒီ2008ဖွဲ့စည်းပုံရသွားရတဲ့ခါကျတော့ဒီကျမတို့ရဲ့လွှတ်တော်တက်တန်းကလည်းပြီးရင်လည်းအနောက်အသစ်ကပြန်ပေါ်มาပဲလေအစိုးရဆိုရင်လည်းအဲ့လိုပဲပေါ့နော်သူတို့ရဲ့တက်တန်းကုန်ရင်နောက်အစိုးရကိုပြန်လွှဲမယ်ဆိုတော့ကောင်းတဲ့ပုံရိပ်တစ်ခုလို့တော့ကျမတို့ကထင်တယ
်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကတော့ရွေးကောက်ပွဲအနိုင်ရပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ပါတီငယ်လေးတွေနဲ့လည်းတွေ့ဆုံသင့်တယ်လို့သူ့အမြင်ကိုပြောပါတယ်
တကယ်တော့ဒီဒေါ်အောင်ဆန်းစုကြည်အနေနဲ့အရင်တော့ကတွေ့ဆုံဆွေးနွေးဖို့တောင်းဆိုခဲ့တဲ့အနေအထားနဲ့အခုတွေ့ဆုံဖို့တောင်းဆိုတဲ့အနေအထားနှစ်ခုဟာကွာခြားချက်ရှိနေပြီအခုကအနိုင်ရပါတီရဲ့ခေါင်းဆောင်တယောက်အနေနဲ့ဒါတောင်းဆိုတာဖြစ်တယ်ဒါဟာဘာလဲဆိုရင်အနိုင်ရပါတီခေါင်းဆောင်ဟာလက်ရှိအုပ်ချုပ်ရေးတာဝန်ယူတဲ့အခြေခံဖြစ်တဲ့သမ္မတဦးသိန်းစိန်ပြီးတော့ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့တွေ့ရမယ်အဲ့ဒီအပြင်ပါတီအခြားပါတီခေါင်းဆောင်များနဲ့တွေ့ဖို့လည်းလိုအပ်တယ်လို့ပြောခဲ့တာအခုလိုတွေ့ဆုံတာဒီဒါအပေါင်းလက္ခဏာဆောင်တဲ့ကိစ္စပဲပြီးတော့2016အစိုးရအသည့်ဖြစ်ပေါ်လာမယ့်ကိစ္စဒီတွေးဆုံမှုကနေပုံသဏ္ဍာန်ပေါ်လာနိုင်ပါတယ်အဲ့ဒီပေါ်လာနေတဲ့အခြေအနေဒီအပေါင်းလက္ခဏာဆောင်တဲ့အခြေအနေဖြစ်တယ်လို့သုံးသပ်လို့ရပါတယ
်ခေါင်းဆောင်သုံးဦးတွေးဆုံမှုကနေအပြောင်းလဲကြီးကြီးမားမားတွေထွက်ပေါ်လာဖို့မျှော်လင့်ထားကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းစီဝါကပြောပါတယ်
ကျမမြင်ပါတော့လောလောဆယ်မှာတော့တိတ်ပြီးတော့တိတိသာပြောင်းလဲဦးမှာမဟုတ်ဘူးလို့ကျမထင်ပါလေဆိုတော့ဒီဘက်ကအခုလောလောဆယ်သမဏဘက်ကပေါ့နော်သမဏဘက်ရောကာချိုလိုဘက်မှာရောဒီလက်ရှိဆောင်ရွက်နေတဲ့ဒီစစ်စွမ်းရကိစ္စပေါ့နော်ဒီ process တွေကတစ်စိမ့်တစ်စိမ့်ဟိုသွားနိုင်ဖို့ပေါ့နော်သူရဲ့သမထနဲ့အချင်းလေးရှိပါတယ်အဲ့ဒီအတွက်ကိုပို့ပြီးတော့အာရုံစိုက်နေတယ်လို့ကျမမြင်ကျမကြည့်တယ်အခုကတော့ပေါ့နော်အားလုံးကတော့တိတိသာဖြစ်တဲ့အတိုင်းပဲနောက်လာမယ့်ဇန်နဝါရီလကောက်ပေါ်ဘက်ဆိုရင်တော့ဒီလွတ်တော်ကလည်းပဲလွတ်တော်အသင်းနဲ့ပြန်ပြီးစမှာပါဒီလိုမျိုးပဲဟိုတက်ဆိုင်ရတန်ကြီးတက်ကြီးနဲ့ပြင်းဆိုရမှာလေဒီမက်လာကုန်လို့ရှိရင်အပြောင်းလဲဖြစ်လာမယ်လေတနင်္ဂနွေလို့ရဲ့အတိုင်းတာကတော့အားလုံးကပြောင်းလာမှာပဲအဲ့ခါကျရင်တော့တမျိုးဖြစ်လာနိုင်မယ်လို့ကျွန်မယူဆပါတယ်
ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲကနေတဆင့်ပြည်သူလူထုရဲ့ဆန္ဒကိုတည်ငြိမ်အေးချမ်းစွာအကောင့်ထည့်ဖော်ရေးအတွက်အမျိုးသားပြန်လည်တင့်မြန်ရေးကိုအခြေခံပြီးတွဲဆောင်ဆွေးနွေးလိုကြောင်းနိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်အောင်စုလွှတ်တော်နာယကတို့ထံမေတ္တာရက်ခံစာပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီမေတ္တာရက်ခံစာလက်ခံရရှိပြီးနောက်ပြည်အောင်စုလွှတ်တော်နာယကကဒေါအောင်ဆန်းစုကြည်နဲ့ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကတွဲဆောင်ခဲ့ပြီးနိုဝင်ဘာလ၈ရက်နေ့အထွေထွေရွေးကောက်ပွဲကထွက်ပေါ်လာတဲ့ပြည်သူတွေရဲ့ဆန္ဒအတိုင်းငွေအေဂျင့်စွာစနစ်တကျအကောင့်ထွေဖော်သွားမှာဖြစ်ကြောင်းဒုတိယကြိမ်လွှတ်တော်အသစ်ကိုဥပဒေနဲ့အညီခေါ်ယူနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပူးရဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိအစိုးရတက်တန်းဟာလာမယ့် match လမှာကုံဆုံးမှာဖြစ်ပြီးလာမယ့်အစိုးရသစ်ဟာ April လဆန်းမှာထွက်ပေါ်လာမှာဖြစ်ပါတယ်။အဲ့ဒီအစိုးရသစ်စီအာဏာလွှဲပြောင်းရေးနဲ့လွှတ်တော်သစ်စီတာဝန်လွှဲပြောင်းရေးလုပ်ငန်းစဉ်အားလုံးချုံးမွေးဖို့အတွက်နိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံမှုအပေါ်မူတည်နေရလို့လည်းပြောကြပါတယ်ရှင်။